ရိုမန်ကက်သလစ်အသင်းတော်မှာပုပ်ယဟန်မင်းကြီးပြီးရင်ဩဇာအရှိဆုံးဖြစ်တဲ့ကာဒီနယ်ဖုန်းတော်ကြီးသစ်19ပါးကိုဗာတီကန်မှာအခမ်းအနားနဲ့ခန့်အပ်လိုက်ပါတယ်။အသစ်ခန့်အပ်ခံရတဲ့ကာဒီနယ်ဖုန်းတော်ကြီးသစ်တွေထဲမှာဥရောပကအပြင်တောင်ကိုရီးယား၊ဖိလစ်ပိုင်၊ဘရာဇီး၊အိုင်ဗရီကိုစ်စတဲ့အာရှတောင်အမေရိကနဲ့အာဖရိကနိုင်ငံတွေထဲကလည်းပါဝင်ပါတယ်။စိန့်ပီတာစ်ဘုရားကျောင်းမှာဒီကနေ့အစောပိုင်းကကျင်းပတဲ့ခန့်အပ်ပွဲအခမ်းအနားမှာကာဒနာဖုံးတော်ကြီးတွေအတွက်အစဉ်အလာအတိုင်းဝတ်ဆင်ရမယ့်အနီအောင်ခေါင်းဆောင်တဲ့ဝတ်ရုံအပြင်အထည်အမတ်ရွှေလက်စွပ်တွေကိုပုပ်ယဟန်မင်းကြီးဖရန်စစ်ကပေးအပ်ခဲ့ပါတယ်။ဒီအခမ်းအနားကိုဂုဏ်နူးဆောင်ပုပ်ယဟန်မင်းကြီးဘက်နဒစ်ကလည်းတက်ရောက်ခဲ့ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ပထမဆုံးရွေးချယ်ခန့်အပ်တဲ့ကာဒနာဖုံးတော်ကြီးတွေကိုကြည်ချင်းအဖြစ်ရိုမန်ကက်သလစ်အသင်းတော်ဟာအရင်တုန်းကဥရောပဘက်ကကာဒနာဖုံးတော်ကြီးတွေဘက်ကိုပို့ပြီးတော့တိန်းနေဆိုတဲ့အချက်ကိုမြင်သာစေမယ်လို့သုံးသပ်သူတွေကပြောနေပါတယ်။ကမ္ဘာအနောက်ချမ်းကအစင်းရဲဆုံးဖြစ်တဲ့ဟေတီကျွန်းနိုင်ငံအတွက်ပထမဆုံးကာဒီနယ်ဖုံးတော်ကြီးအဖြစ်ချီပလီလောင်လွာခန့်အပ်ခံခဲ့ရပါတယ်။အသစ်ဖြစ်လာတဲ့ကာဒီနယ်ဖုံးတော်ကြီး19ပါးမှာ16ပါးကတက်တော်80အောက်တွေဖြစ်တာမို့ပိုယဟန်မင်းကြီးအသစ်ကိုရွေးချယ်ရတဲ့လျှို့ဝှက်စည်းဝေးပွဲတွေမှာပါဝင်နိုင်ခွင့်ရှိသူတွေဖြစ်ပါလိမ့်မယ်ရှင်။